ဂျပန်အစိုးရကအမေရိကန်ဒေါ်လာဘီလီယံ900တန်ဖိုးရှိတဲ့စီးပွားရေးပြန်လည်လုပ်ထရေးအစီအစဉ်ကိုအင်္ဂါနေ့ကအတည်ပြုလိုက်ပါတယ်။ဒါဟာဒီဘဏ္ဍာရေးနှစ်ထဲတတိယမြောက်စီးပွားရေးပြန်လည်လုပ်ထရေးအစီအစဉ်ဖြစ်ပါတယ်။ COVID-19 တုံ့ပြန်ရေးစီမံချက်တွေအပါအဝင်ဖော်ဝင်ကျင်တဲ့သဟဇာတာဖြစ်မဲ့ဒီပညာဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေလည်းပါဝင်ပါတယ်။ကမ္ဘာတဝန်းကနိုင်ငံတွေမှာ COVID-19 ကာယရောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးကိုကြာကံဖို့ငွေချေးမြောက်များသုံးစွဲနေတဲ့အချိန်မှာဂျပန်နိုင်ငံရဲ့တတိယမြောက်နဲ့ပမာဏအများဆုံးစီးပွားရေးပြန်လည်လုပ်ထရေးအစီအစဉ်ကိုအခုလိုတည်ပြလိုက်တာဖြစ်ပါတယ်။ရန်ငွေ 83.6 ထရီလီယံနဲ့ညီမျှတဲ့အခုအစီအစဉ်မှာချင်းငွေအစီအစဉ်တွေပါဝင်သလိုအစိုးရအသုံးစရန်ငွေထရီလီယံ40လည်းပါဝင်ပါတယ်။စက်တင်ဘာလကစပြီးတာဝန်ထမ်းဆောင်ခဲ့တဲ့ပူဂျီချိုယိုရှိဟိဒေဆူဂါရဲ့စီးပွားရေးပြန်လည်လုပ်ထရေးဆိုင်ရာပထမဆုံးအစီအစဉ်လည်းဖြစ်ပါတယ်။အခုအစီအစဉ်ရဂျပန်တက်ကြီးရွယ်ဖို့တွေအတွက်လုပ်ငန်းဆောင်တာတွေနဲ့ကျန်းမာရေးဌာနတွေကိုငွေကြေးထောက်ပံ့ပေးမှာဖြစ်တယ်လို့ခီးသွောလုပ်ငန်းကိုမိခိုနေရတဲ့စီးပွားရေးလုပ်ငန်းတွေကိုအထောက်အကူပြုနေတဲ့ပြည်တွင်းခီးသွောလာရေးအစီအစဉ်ကိုထောက်ပံ့ကြေးဆက်လက်ပေးသွားမှာလည်းဖြစ်ပါတယ်။ဘဝင်းကျင်နဲ့သဟဇာတာဖြစ်တဲ့ဒီပညာတိုးတက်ရေးအတွက်လည်းဒေါ်လာဘီလီယံ20သုံးစွဲမှာဖြစ်ပါတယ်။